ရခိုင်ပြည်နယ်မှာဆယ်စုနှစ်တခုကြာတက္ကသိုလ်တက်ခွင့်ပိတ်ပင်ခံထားရတဲ့ရိုဟင်ဂျာတောင်းသူတောင်းသားတွေဒီနှစ်တက္ကသိုလ်တက်ခွင့်ပြုလိုက်တယ်လို့သိရပါတယ်။ရိုဟင်ဂျာတောင်းသားတွေကတော့တောင်းတက်ခွင့်ရလို့ဝမ်းသာပေမဲ့ဆယ်စုနှစ်ကြာတက္ကသိုလ်နဲ့ဝေးနေတာမို့စိုးရိမ်မှုတွေတော့ရှိနေပါတယ်။ရန်ကုန်ကသတင်းပေးသူပေးပို့ထားတာကိုကိုင်းင်းပြန်ပြပြပေးပါမယ်ရှင်
။ရခိုင်ပြည်နယ်စစ်တွေတက္ကသိုလ်မှာဆယ်စုနှစ်ကြာတက္ကသိုလ်တက်ခွင့်ပိတ်ပင်ခံထားရတဲ့ရိုဟင်ဂျာတောင်းသူတောင်းသားတွေကိုတက္ကသိုလ်တက်ခွင့်ပြုလိုက်တာကြောင့်ကျောင်းအပ်ထားတဲ့ရိုဟင်ဂျာကျောင်းသူကျောင်းသားတရာကျော်အထိရှိတယ်လို့စစ်တွေတက္ကသိုလ်ကျောင်းသားတမကပြောခွင့်ရကိုကျော်နိုင်ချီကပြောပါတယ
်ကျွန်တော်တို့ဒီတက္ကသိုလ်စစ်တက္ကသိုလ်ကျောင်းတွန်းထားတာကတော့တရာကျော်လောက်ရှိပါတယ်ဒါကဒေးတစ်ခုတည်းပါအဝေးစီဝင်မှာအဝေးစီကျောင်းကိုလည်းအခုဟိုခေါ်ဖို့ရှိပါတယ်ဒါကတော့ဟိုအဝေးစီကျိုင်းလည်းပို့ပြီးများလာမှာဖြစ်ပါတယ်ဟိုတတိယအနေနဲ့ပေါ့နော်ဟိုအခုလိုလိုဆရာတော့ဒေးအနေနဲ့တရာကျော်လောက်ရှိပါတယ်စစ်တက္ကသိုလ်
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2022ခုနှစ်တုန်းကဒေသခံမွတ်စလင်တွေနဲ့ရခိုင်ပြည်သူတွေအကြားလူမျိုးရေးဆန်ဆန်ပဋိပက္ခတွေဖြစ်ပွားခဲ့တာကြောင့်အစိုးရအနေနဲ့လုံခြုံရေးအကြောင်းပြပြီးရိုဟင်ဂျာမွတ်စလင်တွေကိုတက္ကသိုလ်တက်ခွင့်ပိတ်ပင်ထားခဲ့တာပါပြီးခဲ့တဲ့2018ခုနှစ်မှာတော့ရိုဟင်ဂျာကျောင်းသူကျောင်းသားတွေအတွက်မောင်းတော်ဘူးတီတောင်နဲ့စစ်တွေစတဲ့မြို့နယ်တွေမှာတည်တံ့စင်တာ3ခုဖွင့်ပြီးတက္ကသိုလ်ပညာရှင်တင်ယူခွင့်ပြုခဲ့ပေမဲ့မြန်မာသားပထဝီနဲ့သမိုင်းဘာသာကိုသာသင်ကြားခွင့်ရခဲ့ပါတယ်။ဒီနှစ်မှာတော့ရိုဟင်ဂျာမွတ်စလင်တွေအနေနဲ့ဘာသာကန့်သတ်ချက်မထားဘဲတက္ကသိုလ်ပညာသင်ကြားခွင့်ရရှိကြပါတယ်။လက်ရှိစစ်တွေတက္ကသိုလ်မှာကျောင်းတက်ခွင့်ရသူတွေဟာပြီးခဲ့တဲ့2020ခုနှစ်ကတက္ကသိုလ်ဝင်ဆမေးပွဲအောင်မြင်ထားတဲ့သူတွေကိုသာလက်ခံတာဖြစ်ပြီးကျန်ရိုဟင်ဂျာမွတ်စလင်ကျောင်းသူကျောင်းသားတွေကတော့တက်ရောက်ခွင့်မရကြဘူးလို့စစ်တွေတက္ကသိုလ်မှာဆက်တဲ့ရိုဟင်ဂျာကျောင်းသားတူက VOA ကိုပြောပါတယ်။
ဒီ2000နှစ်ပြည်ပကဖြစ်ပြီးနောက်ပိုင်းရှင်စုနှစ်အကြပြီးမှကျွန်တော်တို့အဲလူမျိုးနှမျိုးဂျာမန်ကျွန်တော်ရှင်စုနှစ်ကြာဟိုတက္ကသိုလ်တက္ကသိုလ်မြန်ကိမှုအဲ့ချိန်ဆိုရင်ကျွန်တော်ကအငငယ်တုန်းပဲအဲဘာဖြစ်ဖြစ်ကျွန်တော်တို့2020ခုနှစ်တော့2020မှာကျွန်တော်တက္ကသိုလ်ဆောင်ပွဲအောင်မြင်ခဲ့တယ်ဒီတော့ကျွန်တော်တို့ကအခွင့်အရေးတစ်ခု2020နှစ်မှာကျွန်တော်တို့ကအခွင့်အရေးတစ်ခုချင်းလာတယ်ကျွန်တော်တောင်းတခွင့်ရမယ်ဆိုပြီးတော့ကျွန်တော်တို့အဲ့ဒါကိုတော့အလယ်ဝမ်းသာပြီးဒီဒီတဲ့ကျွန်တော်တို့ရဲရင်ဝန်တာတယ်လို့မျိုးတက်ခွင့်ရလို့ပြီးတော့နောက်တစ်ခုကတော့ကျွန်တော်တို့ကကူတော့ဟိုကတက်ကတော့ကလက်ခံလိုက်ပြီးကျွန်တော်တို့ကိုတက်ခွင့်ရမယ်ဆိုပြီးတော့ကျွန်တော်တို့ကိုစနေရနေ့လာပွဲလို့လေးပြောရတာရှိတယ်တချို့ဟိုကကျွန်တော်တို့ယူနီယာဟိုက2020အောင်လည်းနှစ်ကိုပဲသိနေတာအကုန်လုံးကိုသိနေတာမဟုတ်ဘူးဟိုက2020နှစ်ကနေ2020တိသမီးကြီးကမနက်ထောင်းတဲ့အောင်မြင်ခဲ့တော့တောင်းတာတောင်းသူတွေလည်းထင်နေရရခိုင်ပြည်မစလို့တဲ့
ဒီနေ့တက္ကသိုလ်တက်ခွင့်ရခဲ့တဲ့အဲ့ဒီရိုဟင်ဂျာကျောင်းသားကတော့ကျောင်းတက်ခွင့်ရတဲ့အတွက်ဝမ်းသာပေမဲ့ဆယ်စုနှစ်တခုကြာပြီးမှအတိုင်းဝိုင်းနှစ်ခုကြာကျောင်းပြန်တက်ရမှနဲ့ပတ်သက်ပြီးအဆင်မပြေပါကိုစိုးရိမ်မိတယ်လို့ခုလိုပြောပါတယ
်ကျွန်တော်ကလည်းအလယ်ဝမ်းသာပျော်မိတဲ့ပီတိဖြစ်နေလဲကျွန်တော်ဒီလိုမျိုးဒေတာကမှမထင်ခဲ့ဘူးဘာဖြစ်လို့ဆိုတော့ဆယ်စုနှစ်ကြာသွားပြီဆိုတော့ကျွန်တော်ဒီလိုတက်ခွင့်ရမယ်လို့ကျွန်တော်ဒေတာကမှအမြင်ရင်းကမမြင်ရင်းကလည်းဖြစ်ခဲ့တာကကျွန်တော်တို့အဖက်ဖက်ကကူညီပေးခဲ့တဲ့တောင်းတသမဂ္ဂတွေရခိုင်တောင်းတသမဂ္ဂတွေမွတ်စလင်တောင်းတသမဂ္ဂတွေကိုအားလုံးကိုကျေးဇူးတင်နေကျွန်တော်ကဒီလိုမျိုးလုပ်ခဲ့တဲ့အတွက်ဒါပေမဲ့ကျွန်တော်တို့တခုဟိုဟာဖြစ်နေတာယဉ်ကျေးမှာကျွန်တော်မေးခွန်းဖြစ်နေတာကျွန်တော်စီစဉ်နေကြပြီးမှလူမျိုးနှမျိုးကြမှာကျွန်တော်စောင့်ပြန်တင်ရမယ်ဆိုရင်တခုခုတစုံတခုပြဿနာဖြစ်ရင်ဒီတော့တခုခုလိုမျိုးပြဿနာတွေဖြစ်လာရင်ကျွန်တော်တို့စိတ်ကြီးကပါရှိတဲ့အလိုမျိုးတွေမေးခွန်းဖြစ်လာတ
ယ်ဘုန်းကြီးမွတ်စလင်အများစုဟာရခိုင်ပြည်နယ်အတွင်းဘူးတိတော်မောင်းတော်ကြောက်တော်မြေပုံမင်းပြကြောက်ဖြူနယ်စစ်တွေမျိုးနယ်တွေမှာနေထိုင်ကြတာပါအများစုကတော့နိုင်ငံသားစီစဉ်ရေးကပ်ပြားမရှိကြပါဘူးစစ်ကောင်စီကပြီးခဲ့တဲ့ဧပြီလ1ရက်နေ့ကစပြီးတမျိုးနယ်နဲ့တမျိုးနယ်ခီးသွားလာမယ်ဆိုရင်အသက်16နှစ်ပြည့်ပြီးသူတိုင်းနိုင်ငံသားစီစဉ်ရေးကပ်ပြားပြရမယ်ဆိုပြီးထုတ်ပြန်ထားပါတယ်ဒါကြောင့်လဲရိုဟင်ဂျာကျောင်းသူကျောင်းသားတွေကိုစစ်တွေတက္ကသိုလ်ကလက်ခံခဲ့ပေမဲ့လို့နိုင်ငံသားစီစဉ်ရေးကပြားမရှိတဲ့တခြားမျိုးနယ်တွေကရိုဟင်ဂျာမွတ်စလင်ကျောင်းသားတွေအတွက်တော့အခက်အခဲတွေရှိနေတယ်လို့အဲဒီရိုဟင်ဂျာကျောင်းသားကပြောပါတယ
်။နေပိုင်းရလာမယ်ဆိုရင်စစ်တွေမဟုတ်ဘဲနဲ့ကျောက်တော်တို့မောင်တော်တို့မြင်းသားတို့အဲ့လိုနေပိုင်းရလာမယ်ဆိုသူတို့မှနိုင်ငံသားကရှိဦးကျွန်တော်နိုင်ငံသားမသိဘူးဆိုရင်ဒီနိုင်ငံသားတုံးမသိဘူးဆိုတော့သူတို့ကကျောင်းတက်ခွင့်မရှိဘူးလား။သူတို့ကအချိန်ဘယ်လိုမျိုးရှိလဲ။အဲ့လိုမျိုးပြီးတော့ကျွန်တော်တို့2000နှစ်ကနေအောင်တဲ့ကျောင်းသားတွေ2020ပဲကျောင်းဝင်ခွင့်ရတာအဲ့လိုဒီ2000
နှစ်ထောင်ဆယ်ကနေနှစ်ထောင်ဆယ်ရှိနှစ်ဆယ်ရှိတိနှစ်ထောင်ဆယ်ခုနှစ်ထောင်ဆယ်ခုတိအောင်ခဲတဲ့တောင်းတဆောင်သူတွေကသူတို့တော့ဘယ်လိုမျိုးတွေရှိလဲအဲသူတို့တော့အဲ့ဒါတုံ့ဆုံမှုလားသူတို့ကလောက်ကအရှိရောက်မှုလားအဲသူတို့လည်းကိုကိုဆိုရင်မှာပါကျွန်တော်တို့တက်ခွင့်ရတယ်သူတို့ကတက်ခွင့်မရဘူးရိုဟင်ဂျာမွတ်စလင်တွေကိုတောင်းပြန်တက်ခွင့်ပေးလိုက်တာနဲ့ပတ်သက်ပြီးတပ်ဆိ ားပြီးကြတဲ့ကမွတ်စလင်နဲ့ရခိုင်အတိုင်းဝိုင်းကိုတီးကြခွဲထားတယ်လို့မွတ်စလင်တွေကလည်းအသွားအလာတန်းတက်တင်းကြပ်မှုတွေပြုလုပ်ထားပါတယ်။2018ခုနှစ်အရေးခင်းနောက်ပိုင်းတိမ့်တဲ့ချီတဲ့ရိုဟင်ဂျာတွေတဖက်နိုင်ငံကိုထွက်ပြေးတိမ့်ဆောင်ခဲ့ရတယ်လို့ပြည်တွင်းမှာလည်းကြံတဲ့သူအများစုကလည်းဒုက္ခတဲ့စခန်းတွေမှာနေနေကြရပါတယ်။လက်ရှိမှာတော့ရခိုင်နဲ့မွတ်စလင်တွေအကြားကောင်းမွန်တဲ့ဆက်ဆံရေးတွေရှိလာတယ်လို့လူမျိုးစုအလုံးပါဝင်တဲ့ပျော်ပွဲရှင်ပွဲတွေဘောလုံးပွဲတွေကိုလည်းရခိုင်လက်နက်ကိုင်တပ်ဖွဲ့အေအေကဥဆောင်ပြီးတော့ကျင်းပနေတာကိုလည်းတွေ့မြင်နေရပါတယ်ခင်ဗျာ။